မြန်မာစစ်တပ်ပိုင်ဆက်သွယ်ရေးကော်မတီမိုက်တဲကအရာရှိတူရန်ကုန်မြို့ကနေအနီးမှာဒီကနေ့မနက်ပိုင်းကတနက်နဲ့ပြစ်တပ်လုံးကြံခံရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ်မိုက်တဲကော်မတီရဲ့ဗန္ဒာရေးအရာရှိချုပ်တာဝန်ယူထားသူအငင်းစားဗိုလ်မှူးတူဦးဖြစ်တဲ့ဦးသိန်းအောင်ဟာမရန်ကုန်မြို့နယ်ခုနှစ်ရပ်ကွယ်သူ့နယ်အနီးမှာပဲဇနီးနဲ့အတူလမ်းလျှောက်ပြန်လာတဲ့အချိန်လက်နက်ကင်အကြမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တင်းနှက်ထိမှန်တေဆုံးခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စေယုံကြီးမှာဆေးဝါးကုသခံနေရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကသတင်းမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြသေးခင်လပိုင်းအတွင်းကမိုက်တဲဆက်သွယ်ရေးကုမ္ပဏီရဲ့တာဝါတိုင်းတွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိပ်တန်းအရာရှိတဦးကိုလုတ်ကြံမှုပေါ်ပေါက်လာခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆက်တွဲအဖြစ်နဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေဘက်ကရောအရက်ဖက် PDF လက်နက်ကင်အဖွဲ့တွေဘက်ကပါအပြန်အလှန်ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာဟာဥပဒေနဲ့မညီညွတ်တဲ့လုပ်ရဖြစ်ကြောင်းရန်ကုန်မြို့ကတရားလွတ်တော်ရှိနေတဲ့အူကသုံးသပ်ပါတယ်
။တရားဥပဒေစိုးမိုးရေးကြီးအလုံးစုံပြတ်သုံးနေတဲ့အနေအထားမျိုးပေါ့နော်။တကယ်တော့နိုင်ငံတကာညာပေါ့။နိုင်ငံတကာညာမှာလူ့ပြည်စုတစ်ခုမှာခဏလေးနိုင်ငံရေးနဲ့ပတ်သက်တဲ့အင်အားစုတွေအချင်းချင်းပေါ့နိုင်ငံအာဏာကိုဒီရရှိနေတဲ့ရှင်ပြန်ရတာကြီးအတူတူရုံးကြရတာဒီသူနဲ့သူအနာကိုထင်းသိမ်းတာတွေရယူတာတွေဒါတွေကတော့နိုင်ငံရေးသဘာဝအရတော့ဒါရှိကြမှာပဲနိုင်ငံတိုင်းမှာဒါမြန်မာနိုင်ငံနဲ့တာမျိုးတွေကြုံနေဘူးကြီးဘူးပေါ့နော်သို့တော့အရေးကြီးတာကအဲ့လိုဒီနိုင်ငံရေးအနာရယူကြီးအတွက်နိုင်ငံအင်အားစုချင်းချင်းရုံးကြရတာကြောင့်ဒီလူ့ဘဝကြီးလုံးနဲ့ဆိုင်နေတရားဥပဒေစိုးမိုးရေးနဲ့တရားစီရင်စနစ်တွေကပြတ်သွားလို့မရဘူး
မိုင်တဲထိတ်တန့်အရာရှိတဦးအသက်ခံရတဲ့ဖြစ်ရပ်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ရာထူးအကြီးဆုံးတာဝန်ရှိသူတဦးပထမဆုံးအချိန်လှုပ်ကြံတပ်ဖြတ်ခံရတာလည်းဖြစ်ပါတယ်။သူ့ကိုဘယ်လူပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကလှုပ်ကြံတပ်ဖြတ်တယ်ဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ။